Ebola virus ကူးစက်ပြန့်ပွားမှုကိုရှော့ချတဲ့အနေနဲ့ Christmas ပွဲတော်တွေမကျင်းပဘူး Sierra Leone နိုင်ငံမှာတားမြစ်ထားပါတယ်။ Christmas နေ့မတိုင်ခင်5ရက်အလို December 20ရက်နေ့ကစပြီးတော့ Christmas ပွဲတော်အခမ်းအနားတွေမကျင်းပဘူးတားမြစ်လိုက်တဲ့အကြောင်းအစိုးရပြောခွင့်ရသူကသတင်းနောက်တွေကိုတောက်ကြနေကပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအစိုးရရဲ့အမိန့်ဟာ Christmas နေ့မှာဖျားချောင်းတက်တာကိုတော့တားမြစ်မထားဘူးလို့ဆိုပါတယ်။ Ebola ရောဂါကူးစက်ပြန့်ပွားမှုရော့ချသွားစေဖို့လူတွေကြားမှာထိတွေ့မှုနည်းပါအောင်အခုလိုဆောင်ရွက်ရတာဖြစ်တယ်လို့လည်းအစိုးရပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။ဝေဖန်သူတွေကတော့တားမြစ်ချက်ကအီဘိုလာဗိုင်းရပ်စ်ပြန့်ပွားမှုကိုထိန်းချုပ်နိုင်မှာမဟုတ်တယ်လို့ဆီယာလီယွန်းနိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေမှာလွတ်လပ်စွာကိုးကွယ်ခွင့်ကိုချိုးဖောက်ရာရောက်လိမ့်မယ်လို့ပြောဆိုကြပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့အီဘိုလာရောဂါအဓိကဖြစ်ပွားနေတဲ့အနောက်အာဖရိကနိုင်ငံတွေထဲမှာဆီယာလီယွန်းနိုင်ငံဟာအဆိုးဝါးဆုံးခံနေရတဲ့တိုင်းပြည်တစ်ခုဖြစ်တဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားပါတယ်။ဆီယာလီယွန်းနိုင်ငံမှာအီဘိုလာရောဂါကူးစက်ခံထားရသူ 8,000 ကျော်ပြီးသေဆုံးသူပေါင်းဟာ 1,900 နီးပါးရှိနေပါပြီ။ WHO ကတော့ဆီယာလီယွန်းအပါအဝင်လိုင်ဘေးရီးယား၊ဂီနီနိုင်ငံတွေမှာအီဘိုလာရောဂါကူးစက်ခံထားရသူစုစုပေါင်း 18,118 ဦးရှိပြီးတော့သေဆုံးသူကတော့ 6,583 ဦးရှိတယ်လို့ပြောဆိုထားပါတယ်။